ဒီနိုင်ငံမှာကျင်းပထန်ထားရတဲ့ UN ရဲ့ဘောဒီနိုင်ငံသူတို့ကိုပြန်လည်ပြည်တောင်းဆိုဖို့အတွက် UK နိုင်ငံသားရဲ့ဝန်ကြီး Boris Johnson ဟာစနေနေ့က UN နိုင်ငံတည်ယူရန်မျိုးတော်ကိုတွားရောက်ခဲ့ပါတယ်။ UN ရဲ့ဘောဒီနိုင်ငံသူ Nazanin Zaghari Radcliffe နဲ့ပတ်သက်ပြီးဆွေးနွေးဖို့ဝန်ကြီး Johnson ဟာ UN နိုင်ငံသားရဲ့ဝန်ကြီး Mohammed Javad Zarif နဲ့တွေ့ဆုံပါတယ်။ကလေးတူဦးမိခင်ဖြစ်တဲ့ Mrs. Zaghari Radcliffe ကိုအလားတူဖန်ထားတဲ့တခြားနိုင်ငံပူးတွဲနိုင်ငံသားတွေနဲ့အတူလူသားချင်းစာနာမှုအခြေခံနဲ့ပြန်လည်ပြည်ဖို့ဝန်ကြီး Johnson ကပန်ကြားပါတယ်။ဆဂရီဇိုကလီဖာ2016ခုနှစ်ဧပြီလကတည်ယူရန်မြို့တော်မှာဗန်ကန်ခဲ့ရပြီးနိုင်ငံတော်လုံခြုံရေးဆိုင်ရာဆွေးချက်တွေနဲ့ထောင်ဒဏ်9နှစ်ကြာခံနေရတာပါ။ UN ဆွေးနွေးပွဲပြုချဖို့တူးစားတယ်ဆိုတဲ့ဆွေးချက်နဲ့ UN ကဖမ်းဆီးထောင်ချခံထားရတဲ့ဆဂရီဇိုကလီဖာအားလိုက်ရမှာမိသားစုစီပြန်လည်ပတ်တာသာဖြစ်တယ်လို့ပြည်ထောင်ကပြောပါတယ်။ဆဂရီဇိုကလီဖ်ကိုတရားရုံးတွင်စစ်ဆေးမဲ့ရုပ်ကို UN အာဏာပိုင်တွေကမကြေညာခင်တည်းရလို့မှာပဲနိုင်ငံသားဝန်ကြီးတွေကတွေးကြတာဖြစ်တဲ့အကြောင်း The Guardian သတင်းစာကရေးပါတယ်။ဘာသာပြန်လို့ရတဲ့လုပ်ခဲ့ရဆိုတဲ့ဆွေးချက်တွေနဲ့သူစနီးတွေကိုဒီဇင်ဘာလ10ရက်ဒီကနေ့မှာတရားရုံးတင်မှာဖြစ်တယ်လို့ဇဂါရီဝက်ကလစ်ရဲ့ခင်ဗျားဖြစ်သူ Richard Wycliffe ကပြောပါတယ်။ဒီမှာလာဒီနေ့ကအလွတ်တော်မှာဝန်ကြီး Johnson ကဇဂါရီဝက်ကလစ်ဟာအီရန်မှာတရင်တော့တွေကိုတင်နန်းပေးနေတာလို့ပြောခဲ့တာကနေအခုလိုဆွေးချက်တင်ခံရတာပါ။သူပြောခဲ့တာကိုနောက်ပိုင်းမှာဝန်ကြီး Johnson ကတောင်းပန်ပြီးအဲ့လိုမဟုတ်ပဲမိသားစုစီတွားလေတာပါလို့ပြန်ပြောခဲ့ပါတယ်။ BBC သတင်းရဝန်ကြီး Johnson ဟာအီရန်နဲ့ဆက်ဆိုထားတဲ့နျူကလ িয়ার ရေးနိုင်ငံတကာသဘောတူညီချက်ကိုပြည်တွင်းကအခိုင်အမာထောက်ခံတဲ့အကြောင်းလည်းပြောဖို့ရှိပါတယ်။ဒါ့အပြင်ဂျီမီနဲ့ဆီးရီးယားမှာအီရန်ရဲ့လူဆောင်ချက်တွေပေါ်ပြည်တွင်းရဲ့စိုးရိမ်မှုတွေကိုအလေးထားပြောမယ်လို့လည်းခန့်မှန်းထားပါတယ်။